အခုလိုရခိုင်ပြည်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှကိုဖီအာနန်ရှင်းလင်းတင်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံပေါ်ဖိအားပေးလိုတဲ့နိုင်ငံတချို့ရဲ့သဘောထားတွေတောင်းပျော်ပြောင်းသွားနိုင်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကပြောကြားလိုက်ပါတယ်။တောက်ကြနေလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဦးတောင်ထွန်းကိုဦးကျော်စံသားကဆက်သွယ်မေးမြန်းခြင်းအခုစင်မအခုလိုပြောကြားခဲ့တာပါ။ဦးတောင်ထွန်းနဲ့ဆက်သွယ်မေးမြန်းခံအပြည့်အစုံကိုနားဆင်နိုင်ပါပြီရှင်။
မြန်မာလူငုံရေးအကြံပေးပုဂ္ဂိုလ်ဦးကောင်တော်မြာပထမဦးဆုံးပေးချင်တာကဒီနေ့ကျင်းပတဲ့လူငုံရေးကောင်စီမှာမစ္စတာကိုဖီအနန်က brief လုပ်တယ်ဒီပွဲတွေကိုမြန်မာနိုင်ငံကပြည်သူတွေရောမြန်မာအရေးစိတ်ဝင်စားတဲ့ကမ္ဘာလူတွေရောစောင့်ကြည့်နေကြပါဘူ
းဟုတ်ကဲ့ပါဟုတ်ကဲ့
ဒီအစည်းအဝေးဟာမြန်မာနိုင်ငံအရေးအတွက်ဘလောက်အရေးကြီးလဲဆိုတာအကြံပေးအရင်ဆုံးသုံးသပ်ပေးပါခင်ဗျာ
ဟုတ်ကဲ့ပါဒီဒီအစည်းအဝေးကတော့အရေးကြီးပါပဲဘာဖြစ်လို့ဆိုတော့ဒီကျွန်တော်ဦးစားပြောကြားချင်တာကတော့ဒီနေ့လုပ်တဲ့အစည်းအဝေးကလုံခြုံရေးကောင်စီရဲ့ပုံမှန်ဆွေးနွေးတော့မဟုတ်ပါဘူး။เนาะသူတို့ခေါ်တဲ့ area formula meeting လို့လုံခြုံရေးကောင်စီအဖွဲ့ဝင်တနိုင်ငံနေပြီးတော့ဟိုကမခရပြုလုပ်ပြီးတော့ကျင်းပလို့ရတဲ့အစည်းအဝေးမျိုးဖြစ်ပါတယ်။သူကတော့ကျွန်တော်တို့ကပြောရင်တော့ informal meeting ပေါ့เนาะတောင်းတောင်းလွတ်လွတ်လပ်လပ်ပြောလို့ရတဲ့အစည်းအဝေးမျိုးဖြစ်ပါတယ်။အဲတော့ဒီနေ့လုပ်တဲ့အစည်းအဝေးမှာတော့ UK နဲ့ပြည်သူနိုင်ငံတို့ကကမခရလို့ပြောဒီအစည်းအဝေးကိုခေါ်ခဲ့ပါတယ်။အဲခေါ်တဲ့အခါမှာသူတို့ဖိတ်တဲ့အထဲမှာသူလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအပြင်ကိုဖီအာနန်သူဖိတ်ပါတယ်ရခိုင်တွင်းမှုချုပ်ပေါ့နော်ကိုဖီအာနန်ကိုလည်းဖိတ်တယ်နောက်ပြီးတော့ကျွန်တော်တို့လိုလည်းဖိတ်တယ်ဘင်္ဂလားဒေ့ရှ်ကိုလည်းဖိတ်တယ်အဲ့တော့ကျွန်တော်တို့တွေကအဲ့တော့ကိုနိုင်ငံရဲ့ဟိုရည်တည်ချက်တွေကိုပြောကြားကြပါတယ်အဲ့ပြောကြားကြတဲ့အခါမှာကိုဖီအာနန်ကတော့မြန်မာနိုင်ငံမှာသူတစ်နှစ်တာကာလပတ်လုံးသူလုပ်ခဲ့တဲ့ advisory commission နဲ့ပတ်သက်လို့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကဘယ်လိုပူပေါင်းဆောင်ရွက်ခဲ့တယ်အာမြန်မာနိုင်ငံကလည်းသူတို့နောက်ဆုံးဒီဩဂုတ်လ24ရက်နေ့မှာသူတို့ထုတ်ပြန်တဲ့နော်အစည်းအဝေးမှာပါတဲ့ကျွန်တော်တို့အစုပြုချက်တွေအားလုံးမြန်မာနိုင်ငံလက်ခံတဲ့အကြောင်းသူပြောတဲ့အခါမှာဒါအပြုသဘောဆန္ဒဆိုတာအများလေအတိရှိခွင့်ရသွားပါတယ်ဒါလေးကတော့အပြုသဘောလုပ်တဲ့အတွက်ကောင်းပါလေခင
်ဟုတ်ကဲ့အဲ့မှာပြင်းထန်ဖိအားပေးခံရတာမြန်မာကိုလက်ညှိုးထိုးဝေဖန်ပြီးပြောတဲ့ဟာတွေရောကြုံခဲ့ရပါလားခင်
အဒီနေ့မှာတော့အဲ့လိုမရှိပါဘူးကျွန်တော်တို့ဒီအလားတူဟိုစက်တင်ဘာလ28ရက်နေ့ကတခါလုံရင်းကောင်စီပုံမှန်ဆွေးနွေးလုပ်ပါတယ်အဲ့ဒီမှာတော့ကျွန်တော်လက်ညှိုးထိုးရဲ့သဘောမျိုးတွေဖြစ်ပါတယ်ဒီနေ့ကတော့ဒီပူးပေါင်းအဖြေရှာဖို့အတွက်ဘယ်လိုလုပ်တင်လဲနိုင်ငံတွေကနေပြီးတော့ဆွေးနွေးကြတဲ့အခါမှာဘာတွေ့ရလဲဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ထဲမှာပြောတဲ့ဟာတွေအတိအကျပြောလို့မရဘူးခင်ဗျာပြောခွင့်မရှိလို့ပါ
okay.
ဘာဖြစ်လို့လဲဆိုတော့သူကဒီဟာကို confidential procedure နဲ့လုပ်လို့ပါသို့တော်လည်းကျွန်တော်ရေးပွားအဖြစ်ပြောရမယ်ဆိုရင်တော့သူကဒီရှေ့ဆက်ပြီးတော့လမ်းစဉ်ပေါ့နော်ဘယ်လိုလုပ်ကြမလဲဒီဟာမှာဟိုပြဿနာတစ်ခုဖြစ်တယ်ဆိုတော့အလုံးကတော့ဟိုလက်ခံထားပြီးဖြစ်တယ်အထူးသဖြင့်လူ9သိန်းလောက်ပေါ့နေရာရှေ့ပြောင်းနေထိုင်ရတယ်ဆိုတော့ဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတော့ဝိုင်းဝန်းဆွေးနွေးတဲ့သဘောပါပဲဒီနေ့ကတော်တော်လေးအပြုသဘောဆောင်တဲ့အချိန်လေးဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီအချိန်မှာစောစောကလည်းပဲအဲ့ဒီပြင်သစ်သံမကြီးနဲ့အဲ့ဒီဗြိတိန်သံမကြီးမက်သျူးရိုက်ကော့ဖ်တို့ press briefing မှာပြောသွားတာတွေ့ရပါတယ်ကိုဖီအာနန်လည်းပြောပါတယ်ဒီနေ့နောက်တူအဲ့ဒီမှာသူကလောလောဆယ်မှာဒီအကြမ်းဖက်မှုတွေကိုရပ်ဆိုင်းမှုရယ်နောက်ပြီးတော့ဒီလူတွေကိုစာနာမှုအထောက်ပံ့ပေးဖို့အတွက်လမ်းဖွင့်ပေးဖို့ရယ်နောက်တစ်ခုကဒီလူတွေကိုဂုဏ်သိက္ခာစီစီပြန်လာဖို့ဆိုတဲ့လောလောဆယ်အခြေအနေသုံးရပေးပါတယ်နောက်ပြီးတော့ရေးရှိလုပ်ငန်းအနေနဲ့ကတော့ဒီပြဿနာရဲ့ root cause ပေါ်လေအဓိကဇင်းမြစ်အကြောင်းကိုဖြေရှင်းဖို့ဆိုတော့ဒီအချက်တွေထဲမှာဘယ်ဟာဟာအခက်အခဲဆုံးစိန်ခေါ်မှုဖြစ်မဲ့ထင်ပါလဲမြန်မာနိုင်ငံဘက်ကဒီသူတို့ရဲ့ root cause ကိုဖြေရှင်းရမယ်ဆိုတာများအခက်အခဲဆုံးဖြစ်နေမလားလို့သုံးထုတ်မလို့ပြောလို့ရတယ်ခင်ဗျာ
ကျွန်တော်အနေနဲ့ဟိုဒီဥစ္စာကိုသုံးသပ်ရမယ်ဆိုတော့သူတို့ဟိုပြောတဲ့အထက်မှာဒီလက်ရှိဖြစ်ပေါ်နေတဲ့ဒီ violence ပေါ့နော်တိုက်ပွဲတွေပါတယ် just side ဆိုတာကျွန်တော်တို့ကတော့ဒီနေ့ပြောတဲ့အထက်မှာလည်းပြောပြီးဖြစ်ပါတယ်ဒါစက်တင်ဘာလ9ရက်နေ့တည်းကနေပြီးတော့ဒီအခုလိုတိုက်တာခိုက်တာတွေကမရှိတော့ပါဘူးဘာလို့ဆိုတော့ဒီဥစ္စာ security operations တွေ clearance operations တွေကလည်းမရှိတော့တဲ့အကြောင်းကျွန်တော်ပြောကြပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့သူတို့ဒါဟိုတချို့ကတော့ဒီမနေ့ကအထိတချို့ဒီနော်နေစားမှာဖျက်ကျော်နေတာရှိတော့မယ်လို့ပြောပါတယ်ဒါပေမဲ့ကျွန်တော်ပြောပြတာတော့ဒီဥစ္စာကတော့အကြောင်းမျိုးမျိုးရှိမှာပါနော်ကျွန်တော်တို့ဒီ security ဟို clearance operation မရှိတော့တဲ့အကြောင်းကျွန်တော်ပြောပါတယ်နောက်တစ်ခုကတော့သူတို့အဓိကပြောနေတာကတော့ဒီလူမှုရေးကကူညီပေးဖို့ဟာဒါဟိုထိရောက်စာပေးဖို့ဆိုပြီးပြောတယ်အဲ့ဒါလေကျွန်တော်တို့လုပ်နေတာရှိတဲ့အကြောင်းကျွန်တော်ပြောတော့သူနည်းနည်းလေး အရင်နဲ့ဆိုင်တော့ပို့ပြီးတော့လက်ခံလာတဲ့သဘောရှိပါတယ်အထူးသဖြင့်အနည်းကဟိုနိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ပြောတဲ့ဟာတွေကိုသူတော်တော်များများကိုးကားပြီးပြောကြတယ်ကြာအဲ့ဒါလေးကတော့ကောင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကဒီမှာဟိုဒီဝေဖန်ချက်တွေဆွဆဲချက်တွေကျွန်တော်ကစကားနဲ့တုတ်ပြန်နေမဲ့အစားလက်တွေ့လုံဆောင်ချက်တွေနဲ့တိုးတက်မှုတွေပြမယ်လို့ပြောထားတာတော့သူတို့ကဒါလေးကိုသူတို့သူတို့ကလက်ခံပါတယ်အဲ့တော့ကျွန်တော်တို့တကယ်လုပ်ငန်းကျွန်တော်ဟိုဘာလုပ်ရမလဲဆိုတော့နောက်တစ်ဆင့်ရတော့ကျွန်တော်လုတ်ပြရမှာပေါ့နော်ကျွန်တော်လုတ်ပြရင်တော့တော်တော်လေးအချိန်လေးတိုးတက်မှုရမှာပါအဲရေရှည်မှာတော့ကျွန်တော်ရေရှည်လုပ်ငန်းကတော့ရှိမှာပေါ့အဲ့ဒီရေရှည်လုပ်ငန်းကတော့ကျွန်တော်ထင်တယ်ဒီလောက်ခက်ခဲမှာမဟုတ်ပါဘူးရေရှည်လုပ်ငန်းကလည်းကျွန်တော်အချိန်ယူပြီးလုပ်လို့ရမှာပါ
โอเคสรุปลงเงินให้กองสีอ่ะဒီကနေ့အစည်းအဝေးတွေကလုံငွေကြီးကောင်စီမြန်မာနဲ့ပတ်သက်ပြီးတော့ဆွေးနွေးလာခဲ့တယ်တိကျတွေထဲမှာတကယ်လို့မြန်မာဟာသူတို့လောလောဆယ်ဖြစ်စီခြင်းတဲ့တိုက်တွန်းတဲ့ကိစ္စကိုမလုပ်ခဲ့ရင်ဘာဆက်လုပ်မယ်ဆိုပလန်ဘီရှိပါသလားဆိုပြီးတော့ဒီနေ့သတင်းထောက်တယောက်ကခုနကပဲကိုဖီအနန်ကိုဒီ briefing ကထွက်လာတဲ့အခါမေးတာကြားရပါတယ်ကိုဖီအနန်ကသူ့အနေနဲ့တော့မရှိဘူးလို့ဆိုပါတယ်လုံငွေကြီးကောင်စီ as a whole အဲ့လိုများရှိလာနိုင်ရင်ထင်ပါလားဟုတ်ကဲ့
အော်ကျွန်တော်ဟိုထင်တာတော့ဒီနေ့ဟိုမစ္စတာကိုဖီအနန်ကိုတိုင်တက်ရောက်ပြီးတော့ကျွန်တော်တို့ကအာဟိုဥစားပေါ့နော်ပူပေါင်းဆောင်ရွက်နေတယ်ဆိုတာကိုသူကအတိအကျရှင်းလင်းပြောကြတဲ့အတွက်ချိန်ဆက်ပြီးတော့ကျွန်တော်တို့ဟိုဖိအားပေးလိုတဲ့နိုင်ငံတွေတော့နည်းနည်းခက်ခဲမဲ့သဘောရှိပါတယ်အာဘာလို့ဆိုကိုဖီအနန်ကနေပြီးတော့နောက်ဆုံးအပိတ်မှာသူပြောတာတော့အာဒီရှေ့ဆက်သွားဖို့ကတော့ကော်မရှင်ရဲ့ recommendation တွေကတင်တော်ဆုံးဖြစ်တယ်လို့အလုံးလက်ခံတယ်လို့သူစပါတယ်ဆိုတော့အလုံးကလူလူလာလာလက်ခံတဲ့အတွက်အဒီကျွန်တော်တို့တိတ်ပြီးတော့ပြင်းပြင်းထန်ထန်ဟိုဒီ resolution တွေပဲချဖို့တော့မရှိဘူးလို့ကျွန်တော်ယူဆပါတယ်သို့တော်လည်းဒီအနောက်နိုင်ငံချို့ကတော့ဒါလေးကိုဆက်လုပ်ဖို့တော့ကြိုးစားမှာကျွန်တော်ထင်ပါတယ
်ဟုတ်ကဲ့သမကြီးအဲ့တော့နောက်တစ်ခုကျွန်တော်မေ့ချင်တာကဒီနိုင်ငံတကာစာမျက်နှာမှာအခုလို့ပြည်တော်လုပ်နေတယ်လို့ဒီနိုင်ငံတကာရဲ့တိုက်တွန်းကျဲအကြံပြုတင်ပြချက်တွေကိုလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာပြည်တွင်းမှာတော့အတိုက်ခံတွေတွေ့နိုင်ပါသလားခင်ဗျာ
အဲကျွန်တော်တို့ကဒါဒီဥစ္စာကိုမှန်မှန်ကန်ကန်လုပ်ဖို့တော့လိုပါတယ်ဟိုပြည်တွင်းမှာလည်းကျွန်တော်တို့အများပြည်သူနားလည်အောင်ကျွန်တော်ရှင်းပြဖို့လိုပါတယ်နိုင်ငံတကာမှာအခုကျွန်တော်တို့ pressure တွေပေးနေပါတယ်အဲ့တော့အဲ့လိုခါမှာဟိုကုလသမဂ္ဂနိမ့်စာမှာဆိုရင်တော့အထွေထွေညီလာခံချမှတ်တဲ့ကျွန်တော်ဆုံးဖြတ်ချက်တွေဆိုရင်သူကဒါအဆိုပြုဆုံးဖြတ်ထားတာဖြစ်တဲ့အတွက်ကျွန်တော်လိုက်မနာခဲ့တဲ့သူကပြစ်ဒဏ်ပေးတဲ့နီလာမရှိပါဘူးသို့တော့ဒုံချင်းကောင်စီကနေပြီးတော့ကျွန်တော်တို့ဆုံးဖြတ်ချက်ချမယ်ဆိုရင်ကျွန်တော်မလွဲမသွေလိုက်နာဆောင်ရွက်ဖို့လိုပါတယ်ကျွန်တော်တို့ဒုံချင်းကောင်စီမှာဆုံးဖြတ်ချက်မချနိုင်အောင်ကျွန်တော်ကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်ဒုံချင်းကောင်စီကနေချလိုက်တဲ့အခါမှာဆိုရင်ဥပမာအားဖြင့်နော်ကိုရီးယားတို့ကတော့သူလုတ်တယ်လို့ဆန့်ရှင်တွေတတ်မယ်ဆိုရင်ကျွန်တော်တို့မှာဟိုဖက်ဖက်ကထိခိုက်မျက်နှာစရာအကြောင်းရှိပါတယ်အကြောင်းလို့ဒီကျွန်တော်အခုဟိုစီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်နေတဲ့အချိန်မှာအဲ့ဒါမျိုးမဖြစ်တင်တာတွေမဖြစ်အောင်ကျွန်တော်တို့ကဒီမှာကြိုးပမ်းပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဒါကြောင့်မလို့လူကြီးကောင်စီရဲ့ခြေလှမ်းကိုတော့ကျွန်တော်တို့တတိထားဖို့လိုရတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာကိုပြည်တွင်းမှာ convince ဖြစ်အောင်ပြည်သူတွေလူလူလက်ခံလာနိုင်အောင်လုပ်နိုင်မဲ့အခြေအနေရောဘယ်လိုမြင်ပါလဲ
အခုအခြေအနေကတော့ကျွန်တော်တို့မနေ့ကပြုလုပ်တဲ့ဟိုပွဲမျိုးပေါ့နော်အော်နိုင်ငံတော်ကြီးတာဝန်ခံပုဂ္ဂိုလ်ကိုယ်နိုင်ကနေပြီးတော့ပြည်သူတွေကိုပုံဝင်လင်းလင်းတင်ပြတာတွေရှိပါတယ်အဒီအားတွေကကောင်းပါတယ်ခင်ဗျအဲ့တော့ပြည်သူတွေကလည်းနားလည်သဘောပေါက်ဖို့လိုပါတယ်အကျွန်တော်တို့အဲ့ဒါလည်းဟိုတစ်ခုပေါ့နောက်တစ်ခုကတော့ကျွန်တော်တို့ပြည်တွင်းမှာဟိုဒီဘာသာပေါင်းစုံကျွန်တော်တို့ဆွေးနွေးမှုလုပ်နေတာလည်းရှိပါတယ်ဒါတွေလည်းအထောက်အကူပြုတယ်လို့ကျွန်တော်ယူဆပါတယ
်ဘုန်းတော်ခင်ဗျာနောက်ဒီကိစ္စဒီအခုဖြစ်တဲ့ပြဿနာရခိုင်ပြည်မြောက်ပိုင်းဖြစ်တဲ့ပြဿနာကိုနိုင်ငံတော်ရဲ့ဒီအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကိုယ်တိုင်ကင်တွယ်တယောက်ပြီးဖြေရှင်းရတယ်ဆိုတော့ဟာမြန်မာနိုင်ငံရဲ့အမျိုးသားလူမျိုးရေးဆိုင်ရာပြဿနာတစ်ခုလို့သတ်မှတ်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့နိုင်ငံတကာအမြင်ကတော့အဲ့လိုမြင်ကြပါလေလက္ခဏာဒီကိစ္စဟာမြန်မာနိုင်ငံရဲ့အမျိုးသားလူမျိုးရေးနဲ့ပတ်သက်တဲ့ပြဿနာဆိုတဲ့အမြင်မျိုးကနိုင်ငံတကာမှာရှိကြပါလားခင်ဗျာ
အခုအချိန်တွေကတော့ကျွန်တော်တို့တစ်ကမ္ဘာလုံးကကျွန်တော်တို့အာရုံစူးစိုက်ပြီးတော့ကြည့်တဲ့ကိစ္စကတော့ရခိုင်ကိစ္စပဲဖြစ်ပါတယ်ဒါကြောင့်မလို့ဒီဒီမှာရှိတဲ့နိုင်ငံပေါင်း193နိုင်ငံပေါ့နော်အဲ့ဒီနိုင်ငံတွေကနေပြီးအားလုံးဒီကိစ္စကိုအယုံစုဆိုင်ပြီးတော့ကြည့်နေတာအရေးကြီးတာတော့ထင်ရှားပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအမျိုးသားလုံခြုံရေးဆိုင်ရာပုဂ္ဂိုလ်ကိုယ်တိုင်လာတကယ်ဆိုသူတို့တွေလည်းတော်တော်အကြီးမားတဲ့အဆင့်နေရာတွေပါနော်နိုင်ငံဟိုနိုင်ငံသားရေးဝန်ကြီး တချို့နိုင်ငံလည်းနိုင်ငံတော်လုံခြုံရေးဟိုဆိုင်ရာပုဂ္ဂိုလ်တွေလည်းပါကြပါတယ်ဟိုကျွန်တော်ဆိုလဲဒီမှာဟိုသူတို့လူကြီးတွေနဲ့ထိတွေ့ပြီးတော့အခြေအနေတွေပြောပြနေတာရှိပါတယ
်ဟုတ်ကဲ့မနေ့ကလားတနေ့ကလားအဲဒီအမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတမ်းမကြီးနကြီးဟေလီနဲ့လည်းဆွေးနွေးရတွေ့ပါတယ်အဲဒီအခြေအနေကဘယ်လိုနေပါလဲမြန်မာနိုင်ငံအပေါ်မှာအခုထရမ့်ရဲ့အစိုးရသဘောထားကဘယ်လိုဖြစ်လာမယ်ထင်ပါတယ်အစအရနဲ့လည်းအရင်တုန်းကလားဥပမာခေတ်တုန်းကလားမနှွေးထွေးဘူးလို့လူတွေသုံးသပ်နေကြပါတယ်ဒီပြဿနာကြောင့်ပုံပြီးစင်ကားသွားနိုင်ပါလားတင်းမသွားနိုင်ပါလား
အဲ့ဒီလိုတော့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့သူကဒီတမနာထရမ့်အနေနဲ့လောလောဆယ်အာတစ်ပစ်ကိစ္စတွေကိုသူအယုံဆူဆိုက်နေရတဲ့အတွက်အာကျွန်တော်တို့နဲ့ပတ်သက်လို့တော့သူစိတ်မဝင်စားဘူးလို့သူချောထင်တာပါ။သို့တော်လည်းအာကျွန်တော်တို့ဒီလုပ်ငန်းကိုဆောင်ရွက်နေတဲ့အပိုင်းမှာတော့ထိတွေ့မှုတွေရှိပါတယ်။ဒါကျွန်တော်သူတို့နိုင်ငံခြားရေးဝန်ကြီးနဲ့လည်းထိတွေ့ပါတယ်။နောက်သူတို့နိုင်ငံခြားရေးဟိုစားပေါ့ဒီအတွင်းဝင်လို့ခေါ်ရမှာပေါ့သူအဲ့ဒီပုံကိုယ်တွေနဲ့လည်းထိတွေ့မှုရှိပါတယ်။နောက်မနေ့ကညောင်မှာရှိတဲ့အမေရိကန်တမတ်ကြီးနီကီဟေးလီနဲ့လည်းတွေ့ဆုံပြီးတော့ဆွေးနွေးတဲ့အခါမှာသူကဟိုတော်တော်လေးဟိုအပြုသဘောတော့ဆောင်တဲ့အနေအထားရှိပါတယ်။သို့တော့သူတို့ကတော့ဒီဟိုပေါ့ဒီသူ၅သိန်းလောက်ဒီလိုတိတ်ချောင်နေရတဲ့ကိစ္စကိုတော့သူစိတ်ပူပင်နေတာတော့ရှိပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးအနေနဲ့မင်းရပါတယ်ဦးဆောင်တော်ဟာမြန်မာနိုင်ငံကိုကူစားပြီးတော့မြန်မာနိုင်ငံရဲ့ဆန်မကြီးတူဖြစ်တဲ့နိုင်ငံတကာကိုလှည့်ပြီးတော့ပြီးခဲ့တဲ့နဝတာအစွဲလက်ထက်ကလေးကတမထွန်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲဒီလူကလည်းပဲမြန်မာနိုင်ငံအရေးတွေကိုဒီလိုပဲကာကွယ်ပြီးပြောဆိုခဲ့ရတယ်အခုလည်းပဲဦးဆောင်တော်ကဒီလိုပဲကာကွယ်ပြောဆိုနေတော့ဦးဆောင်တော်အပေါ်မှာသူတို့ဘယ်လိုမြင်ကြပါလဲအော်ဒီလူဟာဟိုလူကလည်းပဲသူပဲကာကွယ်နေရပဲအခုလည်းပဲဘာထုလဲဆိုတဲ့အမြင်မျိုးကမရှိရဘူးလားဆိုတော့ကျွန်တော်လည်းစမ်းစုကြည့်ချင်ပါတယ်ဖြေဖြေပါခင
်ဟုတ်ကဲ့ပါခင်ဟိုကျွန်တော်တို့ကတော့တိုင်းပြည်နဲ့လူမျိုးကိုကာကွယ်တဲ့သဘောပါအဲ့တော့သူတို့လည်းအခုသဘောပေါက်တယ်ပေါက်ပါတယ်ကျွန်တော်တို့ကဘယ်အချိန်မဆိုရင်ကိုယ်နိုင်ငံနဲ့ကိုယ်လူမျိုးထိပါမဲ့ကိစ္စမျိုးဆိုရင်ကိုတက်နိုင်တဲ့တက်ကနေပြီးတော့ပါဝင်ဆောင်ရွက်နေတယ်ဆိုတာသူတို့သဘောပေါက်ပါတယ်ဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့ဒါကတော့ဒီအင်္ဂလိပ်လိုပြောရင်တော့ professionally လုပ်တဲ့သဘောပါကိုယ်နိုင်ငံအကျိုးဟုတ်ကူထောက်ရတာပါဒါသူတို့ကောင်းကောင်းသဘောပေါက်ပါလေခင
်ဗျမြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကိုဥကြော်စံသာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်